မကွေးတိုင်းဒေသကြီးဂံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်ရှာဖွေခဲ့တယ်လို့နေအိမ်တွေကအဖိုးတန်ပစ္စည်းတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းကဏီနယ်ကကျေးရွာတွေဘက်မှာတော့အရင်တုန်းကချထားတဲ့တပ်အင်အားကိုလျှော့ထားပါတယ်။အခုလိုမျိုးဂံကောနဲ့ကဏီနယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကတင်ပြထားပါတယ
်။မကွေးတိုင်းဂံကောခရိုင်နှမ်းခါရွာကိုမနေ့ဇွန်3ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်လာတဲ့အတွက်ကြီးရွာသားတွေဖျက်ပြစ်တင်းဆောင်ခဲ့ကြပါတယ်စစ်တပ်တွေဟာနေလူတွေကိုဝင်ရောက်ပြီးအစားအသောက်တွေနဲ့တံမိုးရှိပစ္စည်းတွေကိုယူဆောင်သွားတယ်လို့ဒေသခံတူကပြောပါတယ
်ညာတယ်မှာနှမ်းခါမှာအိမ်မှာတက်ဆေးထားလို့ကြော်ခဲ့လူတွေအကုန်ဆောင်ထွက်ပြီးရတယ်ပြင်မှာဆိုင်ကယ်တွေပါတွေယူထားတယ်ဆိုင်ကယ်တွေယူတယ်အဲဒီနောက်အော်ဒီကိုတံမိုးရှိရဲ့ပစ္စည်းတွေကိုဆန်လို့စီလို့အော်တွေကယူကြတယ်အဲဒီမှာငါတို့ပါတော့အစ်ဒီယာဖားလို့ဒီကိမညာချစ်ကတော့ဆားလို့ညားတယ်ဘုလေရွာထဲမှာတက်ဆေးထားကြတယ်ဒီကအမဖုန်ကြီးကျောင်းမှာနေရာယူထားတယ်ကွာဆားရွာတန်းကြီးကတော့ငယ်တဲ့လူငယ်ပိုင်းကြီးကတော့လူငယ်ပိုင်းနဲ့လူငယ်ပိုင်းကြီးကပြန်ကြတယ်ကွာရွာထဲကတော့မိကြီးထင်းကြီးနဲ့အိမ်ကြီးစီးတွေစိတ်မချရလို့အဲ့လိုမျို
းဒီလ28ရက်ကရဲလာနှမ်းခါရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကြီးရွာကာကွယ်ရေးအဖွဲ့တွေတိုက်ခိုက်တိုက်ခိုက်ခဲ့ပြီးမိလ29ရက်နေ့မှာ9ဦးအသက်ခံခဲ့ရပါတယ်စစ်ကောင်စီကိုသတင်းပေးနေသူလို့ဆိုပြီးတက်ဖက်ခဲ့ကြောင်းရောပြည်သူ့ကော်မတီအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာအနီနာကြီးရွာတွေကိုစစ်တပ်ကဝင်ပြီးတော့စီးနှင်းရှာဖွေတာတွေလုပ်နေတာပါ။အခုလိုမကွေးတိုင်းဘက်မှာစစ်တပ်ကလုပ်နေပေမဲ့သခိုင်းတိုင်းကဏီနယ်ကြီးရွာတွေမှာတော့စစ်တပ်အင်အားကိုရှော့ချလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံပြည်သူ့ကော်မတီအဖွဲ့နဲ့စစ်တပ်ကြားအပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကဝင်ပြီးတော့တက်ဆွဲထားတဲ့ရွာတွေကနေတပ်အင်အားတချို့ကိုပြန်ရုပ်သွားတာဖြစ်တယ်လို့ဤဆက်ရကြီးရွာတွေမှာထွက်ပြေးနေရသူတွေကပြောပါတယ်။
၄၅၆ရက်တော့အချိန်လေးပေါ့နော်အဲ့တည်းကခုသူတို့လည်းတက်တယ်မလာဘူးခုခိုင်းလို့တော့ပေါ့နော်ဒီနေ့မှတက်ဆဲတာမထောက်မှတက်ဆဲတာ၆မှမှတက်ဆဲတာ ड़ी အဲ့လိုတော့မရှိတော့ဘူးပေါ့နော်မရှိတော့ဘဲနဲ့အချိန်လေးမျိုးပေါ်မှာလည်းအများတက်ဆဲထားတဲ့တက်တယ်ရှိတော့တယ်အဲ့အရာကနေမှအဲဂျွားလေးကိုသူတို့ဂျွားစစ်လို့ရအောင်တွားတယ်ပေါ့
ကဏီမျိုးထဲမှာတော့တက်တယ်ဆက်ပြီးထန့်ချထားပါတယ်ကဏီနဲ့ဂျူးရော်တွေကတက်တယ်ကိုဥပိုင်ကုမ္ပဏီကဒူဖော်တဲ့ခန်းဒီကြောက်စီမော်ကကြောက်တွေတည်ယူတဲ့နေရာမှာလုံုံရင်းပေးဖို့ပြောင်းရွှေ့ချနေတာလို့ဒေသခံကာဝေးအဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသဘက်မှာစစ်တပ်နဲ့ KIA တို့တိုက်ပွဲဖြစ်ပြီးနောက်ပိုင်းအခုလိုစစ်တပ်ကလုံုံရင်းပေးနေတာလို့ဒေသခံကာဝေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ခန်းဒီဘက်မှာသူတို့ဥပိုင်ကုမ္ပဏီကထုတ်တဲ့ကြောက်စီမော်ကိုသူတို့အမိရအကုန်လုံးကျေထုတ်နေတယ်ပယ်ထုတ်နေတယ်ပေါ့နော်။အဲ့တော့မှသူတို့ချင်းသမီးတို့တခြားမှာရှိတဲ့အငင်းရင်တွေကိုကုန်တယ်အငင်းရင်တွေကိုတုံးပြီးတယ်ပြီးရင်ဖြီးတဲ့ရင်တွေကိုလည်းတုံးတယ်ကုန်တယ်အငင်းရင်နဲ့စတင်ပြီးတော့တဲတယ်တဲလို့မရတဲ့ခါကျတော့သူတို့ဟိုလုံငင်းရင်းနေတဲ့သူတို့စစ်ကြည့်ရင်ကထောင်ငန်းတော့သူတို့တုံးပြီးသားတယ်နောက်တစ်ချက်ရွာလေးဘက်ကတက်တယ်ကိုစုတ်သွားပြီးတော့အဲ့ဒီကြောင်စင်းမော်တော်ကြီးရဲ့လုံငင်းကြီးကိုဟိုလိုက်ပါဆောင်ရွက်နေပြီးအတွေ့အကြုံကိုကျွန်တော်တို့ဒီဘက်ကရွာလေးရဲ့တက်တယ်ကိုအကုန်လုံးခေါ်နေတာဖြစ်ပါတယ
်စစ်ကောင်စီဘိုင်ဥပိုင်ကုမ္ပဏီရဲ့ခန်းဒီကြောက်စင်းမော်ကကြောက်စင်းတင်ဆောင်တဲ့ဆက်လီတွေကိုဒေသခံကဝေးအဖွဲ့တွေကမေလ6ရက်နေ့မှာဂျာပြတ်တက်ခိုက်ခဲ့ပြီးခန်းဒီကိုပို့မဲ့ရန်တင်ဆက်လီကိုလည်းဒေသခံကဝေးတွေဂျာပြတ်တက်ခိုက်ပြီးတင်ယူခဲ့ကြပါသေးတယ်အခုလိုစစ်ကောင်စီတက်တွေနဲ့ကြီးရွာကကဝေးတက်ဖွဲ့တွေနှစ်ဖက်အပြန်အလှန်တိုက်ခတ်တာတွေကြောင့်ဒေသခံတွေဟာဒေလူရွာကိုတင်းဆောင်နေပြီးရေးမှန်နေတဲ့ကဏီနယ်ဘက်မှာစစ်ပီးဒုက္ခတွေတောင်းနီးပါရှိနေပါတယ်ခင်ဗျာ